ဝင်းဟင်းတဲ့လေဟုန်စီးမဲ့စကိုက်ဒါဗာရီတင်ဆောင်လာတဲ့လေငယ်တစ်စင်းဟာဟာဝိုင်ရီရဲ့ကျွန်းငယ်တစ်ခုဖြစ်တဲ့အိုဟာဟူကျွန်းလေစိတ်ရှိရာပင်လယ်ကမ်းကြီးနားကနေရာတစ်ခုမှာတက်ကြမီးလောင်သွားတာကြောင့်ဘင်းပေါ်ပါတဲ့လူကိုယ်စလုံးသေဆုံးသွားတယ်လို့ဒေသခံအာနာပိုင်းဒီကစနေနေ့မှာပြောပါတယ်။အင်ဂျင်နှလုံးတက် Beechcraft King အမျိုးအစားလေယာဉ်ဟာတောက်ကြညာပိုင်းအိုဟာဟူကျွန်းမြောက်ဘက်ဒေဟံလေစိတ်ကနေပြန်တက်ပြီးမကြခင်မှာပဲတက်ကြခဲ့တာဖြစ်တယ်လို့အမေရိကန်လေကြောင်းထိန်းချုပ်ရေးဌာန FAA ပြောခွင့်ရ Greg Martin ကဆိုပါတယ်။လေယာဉ်ဟာပြည်လမ်းကြောင်းနဲ့အတော်လှမ်းတဲ့နေရာမှာတက်ကြပေါက်ကွဲတာဖြစ်တယ်လို့မြင့်မြင့်တူဦးကပြောပါတယ်။ဒါဒီဒေတာအတွင်းအင်မတန်ဖြစ်ခဲ့တဲ့မတော်တဆမှုဖြစ်တယ်လို့မိသက်သမား Nieces ကပြောပါတယ်။လေယာဉ်တက်ကြတဲ့နေရာကိုရောက်ဖို့ဟိုနိုလူလူကနေတနိုင်လောက်မောင်းသွားရတယ်လို့ဆိုပါတယ်။သေဆုံးသူတွေဘယ်သူဆိုတာဥသိမ်းကြီးထောက်ဖို့ထုတ်ဖော်နိုင်ခြင်းမရှိသေးပါဘူး။လေယာဉ်တက်ကြမှုကိုစုံစမ်းစစ်ဆေးနေပါတယ်။ပြတ်ကျသွားတဲ့လေယာဉ်ဟာ1969တုန်းဖြစ်ပါတယ်။